ော်ရချွန်ခအခုတလောမန္တလေးမြို့နယ်တခြားမြို့တွေမှာအိမ်ရှိမှာရထားတဲ့ဆိုင်ကယ်တွေခိုးယူနေတာကို CCTV မှာတွေ့မြင်နေရသလိုအိမ်ရောင်းဝယ်လုပ်ငန်းလုံးမဖြစ်တော်တာတွေပြည်သူတွေရဲ့ဘဝတွေမလုံခြုံတော့တဲ့အဖြစ်ကိုကြားနေရပါတယ်ဒီဘက်မှာတော့အမေရိကန်ပြည်ထောင်စုကြီးကအိမ်ချမ်းမြေဈေးခွင့်နဲ့ရာဇဝတ်မှုနှိမ်နှင်းရေးတွေအကြောင်းတင်ပြရင်သူတို့စီကလိလာတဲ့အချက်လက်တွေကိုဆွေးနွေးကြည့်ကြရအောင်ပါဖရိုင်ဒါတောင်ပိုင်းမှာအိမ်ချမ်းမြေရောင်းဝယ်လုပ်ငန်းလုပ်ကိုင်နေတဲ့သူကတော့ဖရိုင်ဒါရှေ့ချမ်းနဲ့နောက်ချမ်းဟာအင်မတန်ခြားနားပါတယ်။အဝေးပြေးလမ်းမကြီး95တချပ်တည်ရှိတဲ့ဖရိုင်ဒါရှေ့ချမ်းဟာလူငယ်တွေရင်ခုန်တဲ့ကမ်းခြေတွေရှိပါတယ်။လူမျိုးပေါင်းစုံစီးပွားရေးပေါင်းစုံထွန်းကားတဲ့နေရာလည်းဖြစ်ပါတယ်။နိုင်ငံခြားခီးတွားတွေတွာလာလေးရှိတဲ့နာမည်ကြီးမိုင်ယာမီကမ်းခြေ၊ဒေတိုနာကမ်းခြေကားပြိုင်ပွဲနဲ့အော်လန်ဒိုမြို့ကဒစ်စနီလန်းတို့လည်းတည်ရှိတာကို။ဒါကြောင့်လည်းလူပုတ်ရှုပ်တယ်လို့ဆိုရပါမယ်။အိုဒီလာမကြီး89တချပ်တိဆောက်ထားတဲ့ဖလော်ရီဒါအနောက်ဖက်ချမ်းကတော့အရှိချမ်းလို့လူမသိပါဘူး။ကျေးလက်ပိုးဆန်တဲ့အသက်ကြီးတဲ့သူတွေပို့ပြီးလာရောက်ကြပါတယ်။အိမ်ဝယ်အနားယူကြတယ်၊ပင်စင်မြို့တွေဆိုပါတော့။ဒါကြောင့်လည်းကမ်းခြေတွေကပို့ပြီးတန့်တယ်။ဆာရာဆိုတာနီပယ်မြို့ရဲ့ကမ်းခြေတွေကစိတ်ငြိမ်ပြီးအပန်းဖြေလို့ကောင်းပါတယ်။ဒါပေမဲ့မြို့တွေကမ်းခြေတွေဟာလူတွေဘလို့ပဲရှုပ်ရှုပ်၊လူတွေဘလောက်ပဲများများတရားဥပဒေကိုချိုးဖောက်လို့မရပါဘူး။အခုကားမောင်းနေတဲ့ရှေ့မှာဖြတ်တော်မဲ့ဆိုင်မုတ်ကိုကြည့်လိုက်လေ။ဆိုင်မုတ်အောက်မှာမီးစလုံးတွေနဲ့ထိုးထားတာကအနည်းအောင်ဟွန်းထားကာနာမဘလော့လူပုတ်ကိုဘလို့ပုံစံကိုတွေ့ရင်ရဲကိုအကြောင်းကြားပါသူဟာကားခုတ်သွားသူဖြစ်တယ်။ရာဇဝတ်မှုကျူးလွန်နေတဲ့သမိုင်းတွေလည်းရှိတယ်ဆိုတဲ့ပြိပေးစာတွေကိုတွေ့နေရတယ်လေ။လူတယောက်ဟာဥတွေချိုးဖောက်ထားတယ်ဆိုရင်ထွက်ပြေးဖို့ခက်ပါလေ။ရဲတွေဟာတနေရာနဲ့တနေရာပူးပေါင်းဆက်သွဲပြီးရာဇဝတ်မှုတွေပြတ်ပတ်မလာအောင်ပြိပေးကြတယ်။နှိမ်နှင်းမှုကြိုးစားကြတော့တယ်။တကယ်တော့သူပြောခဲ့တယ်လို့ပါပဲ။အမေရိကန်မျိုးပြကြီးလက်ဖွဲ့စည်းပုံများတိတ်ကိုစနစ်ကြပါလေ။မျိုးတစ်မျိုးကိုလေးလာကြည့်လိုက်မှဆိုရင်ဒီမျိုးလေးမှာလူမျိုးဗနညာခိုင်နှုန်းနေတယ်စပိန်စကားပြောတဲ့လူကြီးကဘလောက်ရှိတယ်အာရှသားတွေကဘလောက်ရာခိုင်နှုန်းရှိတယ်တခြားဒေသကပြောင်းရွှေ့အခြေချလာသူတွေကဒီနေ့ထက်မှဘလောက်ထိတိုးတက်လာလဲစတဲ့မှတ်တမ်းအချက်လက်တွေအားလုံးအင်တာနက်ကနေရှာကြည့်နိုင်ပါလေမြန်မာပြည်မှာတော့အဲ့ဒါလိုမျိုးလေးလာကြည့်ဖို့နေနေသလားခြံစည်းရိုးအော်ဒရိုက်မြင်းကြီးကပ်ပြီးအထက်မှာဘာစီဝါရေးလုပ်နေမှမသိတဲ့ဗမာစကားမပြောတဲ့သူတွေအများကြီးရှိနေပါလေပြည်သူတွေကသိနေပေမဲ့ကိုယ်နိုင်ငံမှာဘလူးလူမျိုးတွေဘလူးလားနေတယ်ဆိုတာမေးရကောင်းမှမသိရတော့ထိအခွင့်အရေးတွေဆုံးရှုံးလို့ဆုံးရှုံးမှမသိဖြစ်နေပါလေသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးကိုလက်ပေးလက်ယူလုပ်ပြီး၎င်းစီရင်ကိုလိုအပ်တယ်လို့ပြင်ဆင်နိုင်ရတဲ့စနစ်ဆိုးကြီးကအမြင့်တွေနေခဲ့တယ်မဟုတ်လားပို့ပြီးဆိုးတဲ့အချက်ကတော့ထိုင်းဆိုးရကမြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲရေးလုပ်တော့ပဲဆိုပြီးထိုင်းနယ်စပ်မှာတရမုံအလုတ်လုံနေတဲ့သူတွေကိုမြန်မာပြည်ထဲပြန်ပို့လိုက်ပါတယ်မြန်မာပြည်ထဲပြန်ရောက်လာကြတဲ့လူငယ်တွေဟာအလုတ်ကန်လည်းမရှိသလိုနေစရာအခက်အခဲရှိကြတယ်လို့ဆိုပါတယ်ဒါကြောင့်လည်းတချို့ကဖုန်ကြီးကြောင့်တွေမှာကတ်နေကြတယ်အချို့ကတော့နေစားမှာတိကျွမ်းနေတဲ့မိတ်ဆွေတွေနဲ့လိုက်ပါပြီးသူတို့အိမ်ဒီမှာခုတ်ကန်နေကြပါလေ။မူရစေဝါခိုင်းနေတာလေ။အဲ့ဒါလိုအလုတ်လက်မဲ့လူငယ်တွေကိုပြစ်မှတ်ထားစီယုံအလုတ်လုတ်ခိုင်းပါလေ။ဒီလိုနဲ့မျိုးကြီးတွေမှာဘလူးလူတွေရောက်လာမှမသိ၊ဘာလုတ်တွေလောက်ကြမှမသိ။ဝင်ငွေတွေဘလောက်ရှိမှမသိနဲ့ရှုပ်ချက်ခတ်လာပါလေ။ရာဇဝတ်မှုတွေရပြလာခဲ့ပါလေ။တကယ်တော့ဒီအချက်ဟာစီဝါရေးလုတ်တဲ့ခါမှာပဲဖြစ်ဖြစ်၊ပညာသင်ကြားဖို့အတွက်ကျောင်းရွေးတဲ့ခါမှာပဲဖြစ်ဖြစ်မိမိရဲ့အိမ်လေးမှာလုံလုံသွားအိဆက်မိသားစုတွေပျော်ပျော်ပါပါအနာယူခြင်းပဲဖြစ်ဖြစ်ဒီကြည့်ပါလေအမေရိကန်မှာဆိုရင်အိမ်ဝယ်ဖို့စိတ်ကူးရှိလို့ကိုရွေးချယ်တဲ့နေရာလေးဘလောက်ထိလုံလုံသလဲဘလူးလူမျိုးတွေနေသလဲသိချင်ရက်စကန်မှာပွန်ပေးလို့ရပါလေရက်စကန်ကကိုနေမဲ့ရက်ကွက်ရဲ့ရာဇဝတ်မှုဖြစ်ပွားနှုံတွေကိုနှက်လိုက်မှတ်တမ်းတွေထုတ်ပေးပါလေကိုရက်ကွက်ထဲပြောင်းလာမဲ့သူတယောက်ကိုရက်စကန်ကတရင်အချက်လက်တွေရှင်းပြပေးရမှာသူတို့ရဲ့တာဝန်ပဲဖြစ်ပါလေဒါမှပြည်သူတွေပေးထားတဲ့အခွင့်အရေးကိုအကျိုးရှိစွာဘလူးသုံးချခဲ့တယ်ဆိုတာကိုရှင်းပြနိုင်မှာဖြစ်ပါလေဒါပြင်ဖလော်ရီဒါတောင်ပိုင်းပြည်နယ်တွေမှာရာဇဝတ်မှုတွေကိုနောက်ထပ်ကာကွယ်တဲ့အနေနဲ့အိမ်ပိုင်သူများအသင်းလို့ခေါ်တဲ့Home Owner Association HOA လို့ခေါ်တဲ့အဖွဲ့အစည်းတစ်ခုပါသူတို့တည်ဆောက်ထားတဲ့အိမ်တွေကိုလို့တိုက်ခတ်ခြံဝန်းကြီးတွေထဲမှာအပြင်လူဝင်လာလို့မရအောင်နောက်ထပ်လုံခြုံရေးစနစ်တွေထားပေးထားပါလေဥပမာခြံဝန်းကြီးထဲမှာအိမ်လုံး20ရှိတယ်ဆိုပါတော့အိမ်ပိုင်တဲ့သူတွေဟာခြံဝန်းကြီးထဲကိုဝင်ဖို့အတွက်ဂိတ်မှာကိုယ်ပိုင်သော့တဲ့ဝက်နံပါတ်ကိုနှိပ်ပြီးမှဝင်ရတာမျိုးတွေလုပ်ပေးထားသလိုအမိုက်လာသိတဲ့ကုမ္ပဏီတွေအိမ်တစ်ခုခုဖြစ်ရင်လာရောက်ပြင်ကြတဲ့သူတွေကလည်း HOA နဲ့သဘောတူထားတဲ့ကုမ္ပဏီတွေပဲဖြစ်ပါလေဒါကြောင့်ကိုမရှိတော့အိမ်မှာအပြင်လူဝင်ရင်ပဲဖြစ်ဖြစ်ပစ္စည်းခိုးခါရတာပဲဖြစ်ဖြစ်သက်ဆိုင်ရာ yes card ကိုအကြောင်းကြားယူနေတာမကအိမ်ပိုင်သူများအဖွဲ့အစည်းကိုအခြေအနေတွေရှင်းပြအကူအညီတောင်းနိုင်ပါလေ HOA နဲ့ပတ်သက်ပြီးအကောင်းဆုံးမှတ်ချက်တွေကတုံ့တွက်ပြီးရှိတတ်ပါလေဒါကြောင့်ကိုလေးထိုင်တဲ့ရက်ကွက်အတိုင်းဝန်းကိုကောင်းကောင်းစောင့်ရှောက်ပြီးတဲ့ HOA ခေါင်းကြီးရှာတတ်ဖို့လူတွေလို့အကြံပေးလို့ရှိကြပါလေတော်ရရှိမှာနော်မြမပြည်မှာတော့ကိုယ့်ရဲ့နေမီမှာဘလို့လူတွေကဘလို့လုပ်တွေလုပ်ကိုင်နေတယ်ရာဇဝတ်မှုကျူးလွန်တဲ့တမိုင်းတောင်းရှိသူတွေရာဇဝတ်မှုကိုကျူးလွန်အောင်ဖြစ်ပေါ်နေတဲ့ချင်းတွေကိုလေလာတုံးတက်ပြတဲ့ပြင်ဆင်မှုတွေအိမ်ချမ်းမြေကာကွယ်ရေးစနစ်တွေမရှိကြတာကြောင့်ပဲ အခုလိုခိုးယူတပ်ဖြတ်မှုတွေကိုအထိတ်တလန့်ကြုံရတာဖြစ်ပါတယ်။သောတာရှင်မြတ်မပြည်သူတွေလည်းပြည်သူတွေကိုချိုးတင်အကြောင်းကြားကာဝယ်ပေးနိုင်တဲ့စီမံအုပ်ချုပ်နိုင်စွာရှိတဲ့အစိုးရတွေနဲ့စုံစည်းနိုင်ကြပါစေ။